မြောက်ကိုရီးယားနိုင်ငံဟာကြာသပတေးနေ့မနေ့အစောပိုင်းတုန်းကဒုံးကျည်နှစ်စင်ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။မြောက်ကိုရီးယားအစစ်ဘက်ကံယူတန်းကပြစ်လွတ်ခဲ့တဲ့အဲ့ဒီဒုံးကျည်တွေဟာနျူကလ িয়ার ဆွေးနွေးပွဲရဆိုင်သွားပြီးတဲ့နောက်မြောက်ကိုရီးယားရဲ့နောက်ဆုံးရန်စမ်းမှုဖြစ်တယ်လို့လည်းတောင်ကိုရီးယားဘက်ကဆိုပါတယ်။မြောက်ကိုရီးယားအစစ်ဘက်ကံယူတန်းဝင်းဆင်မျိုးကနေကြာသပတေးမနေ့9:34မိနစ်နဲ့9:58မိနစ်တို့မှာအစီအပြေပြစ်လွတ်ခဲ့တဲ့ဒီဒုံးကျည်တွေဟာအကြမ်းမြင့်အဖြစ်ကီလိုမီတာ430အထိရောက်ရှိနိုင်တယ်လို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်ကပြောပါတယ်။ဘယ်လိုဒုံးကျည်အမျိုးအစားဖြစ်တယ်လို့သူကပြောမထားပေမဲ့သူခံမှန်းချက်သာမှန်တယ်ဆိုရင်တော့ဒါတွေဟာတာတူပြစ်ဒုံးကျည်အမျိုးအစားဖြစ်နိုင်ပါတယ်။နောက်ထပ်ဒုံးကျည်ပြစ်လွတ်လာလိမ့်မလားဆိုတဲ့အခြေအနေကိုတောင်ကိုရီးယားစောင့်ကြည့်နေပြီးအသင့်အနေထားပြင်ဆင်ထားတယ်လို့လည်းသူကဆိုပါတယ်။မြောက်ကိုရီးယားရဲ့ဒီလိုဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်ရဲ့နျူကလ িয়ার ဆွေးနွေးမှုကိုပုံမနှိကွေးသွားစေလိမ့်မယ်လို့ဆိုရင်းရဖြစ်ပါတယ်။အမေရိကန်အရာရှိကတော့လုပ်ငန်းအဆင်ဆွေးနွေးပွဲအမြန်ဆုံးစတင်ဖို့ဆန္ဒရှိနေတယ်လို့ပြောထားခဲ့ကြတာပါ။